ယူကရိန်းကိုကျူးကျော်တဲ့အတွက်တုံ့ပြန်မှုအနေနဲ့ရုရှားအပေါ်ပိတ်ဆို့တံခတ်ထားတာတွေကိုဗြိတိန်နဲ့ဥရောပသမဂ္ဂ EU တို့ကထပ်မံပြီးတိုးချဲ့လိုက်ပါတယ်အဲ့ဒီလိုတိုးချက်တံခတ်လိုက်တဲ့အထက်မှာရုရှားကအဖွဲ့အစည်းတွေနဲ့နောက်ထပ်လူပုဂ္ဂိုလ်42ဦးကိုဗြိတိန်နိုင်ငံအတွင်းပိတ်ဆို့မှုတွေထိန်းချုပ်ထားတာနဲ့ခရီးသွားလာမှုတားမြစ်တာတွေလှုံ့ဆော်ထားကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာန website မှာအင်ကာနေကဖော်ပြထားပါတယ်။အဲ့ဒီလိုလှုပ်ထားတဲ့အစီအစဉ်မှာရုရှားနိုင်ငံယူကရိန်းနိုင်ငံအတွင်းကရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ဒွန်ညက်ဒေသရဲ့ရုရှားအစိုးရခန့်ပြည်နယ်ဝန်ကြီးချုပ်ဘက်တလီကိုဆန်ကော့ပ်နဲ့ရုရှားနိုင်ငံအတွင်းကဒေသအုပ်ချုပ်ရေးမှုအတော်များများပါဝင်ပါတယ်။အဲ့ဒါအပြင်ရုရှားကထောက်ပံ့ထားတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့လူရှန့်ဒေသကဒုတိယဥက္ကဋ္ဌဗလာဒီစကော့ပ်ကွန်နက်ဆော့ပ်လည်းပါဝင်ပါတယ်။ရုရှားကသူ့စိတ်ကြိုက်လူတွေခန့်ထားပြီးယူကရိန်းပြည်သူတွေကိုဖိနှိပ်ဖို့အတွက်လုပ်နေတာကိုကျမတို့ကငြိမ်ပြီးလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးလစ်ထရပ်စ်ကပြောပါတယ်။အလားတူဥရောပသမဂ္ဂ EU ကလည်းရုရှားအပေါ်ကိုချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုနောက်ထပ်6လ8ရက်ဇန်နဝါရီလကုန်အထိတိုးချဲ့လိုက်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ